တရုတ်အထူးကွန်ဆူလေတန်ရှိကျွန်းဟာမြန်မာနိုင်ငံကိုဒီဇွန်လ17ရက်အင်္ဂါနေ့ကရောက်ရှိခဲ့ပြီးတော့မြန်မာနိုင်ငံသားရေးဝန်ကြီးနဲ့တွေ့ဆုံခဲ့တာမှာနေဆက်တည်ငြိမ်ရေးနဲ့အပြန်အလှန်အကျိုးတူကိစ္စတွေကိုဆွေးနွေးခဲ့တယ်လို့စစ်ကောင်စီဘက်ကထုတ်ပြန်ပါတယ်။ချမ်းမြောက်ဒေသမှာစစ်ရေးတင်းမာမှုတွေတကြော့ပြန်ဖြစ်လာနေတဲ့အချိန်မှာပဲဒီခီးစဉ်ဖြစ်လာတာကြောင့်နေဆက်တည်ငြိမ်ရေးကိစ္စတွေဆွေးနွေးတာဖြစ်မယ်လို့သုံးသပ်ယူဆကြတာတွေလည်းရှိပါတယ်။ကိုဝင်းမင်းကဆက်သွယ်မိမြန်တင်ပြထားပါတယ်ရှင်။
ဟုတ်ကဲ့လာမယ့်2025ခုနှစ်မှာရွေးကောက်ပွဲလုပ်ဖို့ပြင်နေတယ်လို့ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ကပြီးခဲ့တဲ့ပတ်စနေကပဲပြောပြီးအခုတရုတ်အထူးကိုယ်စားလှယ်ခီးစဉ်ဖြစ်လာတာကထူးခြားတယ်လို့သုံးသပ်သူတွေကပြောပါတယ်ပြီးခဲ့တဲ့ AP လာဇန်းကပဲမြန်မာကိုလာခဲ့ပြီးရှမ်းမြောက်အပြည့်ရရေမှာဂျာဝင်ပေးခဲ့တဲ့တင့်ရှိကျွမ်းအခုခီးထူးခြားတာကိုတရုတ်မြန်မာအရေးလေ့လာသူဒေါက်တာလှကျော်စောက
မြောက်ပိုင်းမဟာမိတ်ဖွဲ့နဲ့အပြည့်ခတ်ရဆဲပြီးတဲ့နောက်ဒီကတော့အပြစ်ကရစဲရုံနဲ့မဟုတ်ဘူးတဲ့နိုင်ငံရေးရဆက်လက်ဆွေးနွေးဖို့ပါလို့တဲ့ဆက်လက်ပြီးလှုပ်ဆောင်ရမယ်လို့ပြောထားတယ်ဗျအဲ့ဒီအတွက်လည်းအပွားပြန်တိခောက်ကြည့်နေတာခင်ဗျအခုနေဆက်တရုတ်နဲ့ဆက်ဆက်နေတဲ့နေဆက်တီတလျှောက်လုံးကတိုင်းရင်းသားနဲ့နိုင်ငံလက်ထဲကြီးအကုန်ရောက်ကုန်ကြပြီလေအဲ့ဒီနေဆက်တီကတိုင်းရင်းသားအဖွဲ့ကြီးရှိလဲတိတ်ကြွွှန်းကမကြခဏဝင်ထွက်သွားလာနေတယ်အဲ့ရလူတွေကလည်းဒီဘက်မှာခေါ်တွေ့နေတယ်လို့ရတယ်ဗျအဲ့တော့တက်နိုင်ငံစီးအရှိန်လျှော့ဖို့နဲ့နိုင်ငံရေးဆွေးနွေးပွဲတွေဖြစ်ဖို့အတွက်ကြိုးစားပြီးလုပ်နေတယ်ထင်တယ်ဒီတိုင်းသွားရင်တော့ပမာပြည်ကြီးကအချိန်လေးဆိုးတယ်ဆိုးဖို့ပဲရှိတာဟုတ်နောက်တစ်ခုကဟိုနေဆက်ကုန်သွယ်ရေးတွေပြန်ဖွင့်ဖို့လည်းကြိုးစားနေပုံရတယ်ဗျတင်က
ဂျာအပြင်ဒီနှစ်စန်းဇန်နဝါရီလမှာစသဘောတူခဲ့တဲ့ဟိုင်ဂင်သဘောတူညီချက်6လကြာလာချိန်မြောက်ပိုင်းစီးရေးတင်မမှုတွေအောက်ဖြစ်လာတဲ့ဒီခီးစဉ်ရဲ့နောက်ထပ်ထူးခြားနိုင်တာကိုလည်းအမည်မဖော်လိုတဲ့မြမအရေးလေ့လာသူတူက
ကျုပ်စီမံကိန်းတွေရဲ့နောက်နေစားကိစ္စတွေရဲ့မြေနောင်သုံးဘွဲ့နဲ့ကိစ္စတွေရဲ့တင်မာနေတာရှိတယ်လို့ကျွန်တော်တို့မြောက်ပိုင်း30-28စီစီအေရီယာတွေမှာလာရှုလို့ရတယ်တင်မာနေတာရှိတယ်ရခိုင်မှာတိုက်ပွဲပြင်းထန်လာတယ်ကြောက်ဖြူမှာပြီးခဲ့တဲ့ရက်ကတိုက်ပွဲဖြစ်လာတယ်ရခိုင်သူစီမံကိန်းတွေရှိတဲ့နေရာမှာတိုက်ပွဲမပြင်းထန်ဘူးသူစီမံကိန်းတွေမထိခိုက်ဖို့များလာကြိုးစားတာလားပေါ့နော်ไฮเกนก็တော့အချိန်ကြီးမကောင်းလေပြီးခဲ့တဲ့ဆွေးရဲအချိန်ကြီးမကောင်းတော့ဝင်တော့ဆွေးရဲနိုင်မလဲမသိဘူးဆက်ဒါရင်းတောင်းလဲဖြစ်နိုင်တယ
်ကြာအပြင်ပြီးခဲ့တဲ့လမေလလယ်ကပဲလုတ်ခဲ့ပြီးမအောင်မြင်ခဲ့တဲ့ငါးချိန်မြောက်ကုမင်းမျိုးကဆွေးနွေးပွဲပြီးဖြစ်လာတဲ့ဒီခီးစဉ်ရဲ့နောက်ထပ်ထူးခြားနိုင်တာကိုလည်းမြမအရေးလေ့လာသူစိုင်းကြည်စင်ဆိုကအ
ယူရဲ့ interest ကကျွန်တော်တို့ဒီဘက်သူမြမနိုင်ငံတွင်မှာဆက်လုပ်ဆရာရှိရဲ့ဟာတွေပေါ့နောက်ရခိုင်ထပ်ပါတဲ့တိုးတက်ဖြစ်ပျက်နေရဲ့ဟာတွေသူ concern ရှိပုံရတယ်အဲ့ဒီအတွက်ကြောင့်မတည်ငြိမ်ဘူးလို့လည်းပြောလို့ရတယ်အခုလောလောဆယ် EA ကိုအချင်းချင်းကြားရမှာနည်းနည်း tension လေးတွေရှိနေကြတာလည်းရှိတယ်သူတို့ပင်ကချင်နဲ့ DNA လေးကြားမှာမြင်နေရတယ်ပေါ့နော်နောက်တစ်ခုက international pressure အခုအကုန်လုံးအချင်းကိုက်လို့ဖြစ်နေတာပေါ့နော်အခုဒေါ်ဆန်းစုကြည်မွေးနေခရိုင်းနှစ်တွေမှာဒါလောက်အလိုတန်ယုံနေရနေပြီးတော့သူတို့ချာချာလောက်တာမျိုးမတွေ့ရဘူးနဲ့အခုတန်ယုံ Facebook page ရနေလှုပ်ရှားတာလေးတွေ့ရဆိုပြီးတော့ဒီရွေးကောက်ပွဲဆိုတဲ့တရားနဲ့ထွက်လာလေဒါအကုန်လုံးကတော့ peace and reconciliationကောင်းစီအောင်မှာတရုတ်ဖြစ်စီချင်တဲ့ဟာပေါ့နော်။သွားပြီးတော့အလိုင်းဖြစ်နေတဲ့သဘောလိုနဲ့ယူဆလို့ရတယ်။
အဲ့ဒီတော့ဒီရွေးကောက်ပွဲပြင်နေတာပြောပြီးရပ်ပိုင်းအတွင်းဒီခီးစဉ်ဖြစ်လာတာပေါ့ဒေါက်တာလှကျော်စောကအခုလိုဆက်ထောက်ပြပါလေ
။မင်းဝိုင်းပြောနေရွေးကောက်ပွဲကဘာသာကပဲပြောနေတာ။ဘယ်သူမှလည်းမယုံဘူး။ကျမကတော့ဒီရွေးကောက်ပွဲဖြစ်မယ်လည်းမထင်ပါဘူး။ဒါပေမဲ့သူတို့အတွက်ကတော့ဒါကြီးကပြဆွာမှာပေါ့နော်။နိုင်ငံတကာကိုသူတို့ဒီမိုကရေစီပြန်ရဖို့လုပ်နေပါတယ်ပါတယ်ဆိုပြီးတော့အိုးရွေးကောက်ပွဲပြောပြတာနဲ့ဒီလူတွေရောက်လာတယ်ဆိုတာတိုက်ဆိုင်မှုပဲဖြစ်မှာပေါ့ဗျာဒီခီးစဉ်ကြီးဆိုတာအစိုးရကကြိုပြီးစီစဉ်ထားကြတာပဲ
ဒါပေမဲ့စိုင်းကြည်စင်ဆိုးကတော့အခုလိုမြင်ပါတယ
်ခုအချိန်မှာသူရွေးကောက်ပွဲနဲ့ပတ်သက်တဲ့ကိစ္စကနိုင်ငံတကာအတိုင်းဝိုင်းအထူးသဖြင့်ကျွန်တော်တို့အနောက်နိုင်ငံတွေပေါ့နော်ဒီမိုကရေစီနိုင်ငံတွေအနေနဲ့ဒီရွေးကောက်ပွဲပေါ်မှာတန်တရားရှိနေတဲ့အချိန်မျိုးမှာသူအနေနဲ့ဒီ peace reconciliation negotiation ဆိုတဲ့ခေါင်းတဲ့အောက်မှာ democratic practice ဖြစ်တဲ့ဒီရွေးကောက်ပွဲဆိုတဲ့ဥစ္စာကိုတို့ပြန်ပြေလာပြီးတော့ဒီရွေးကောက်ပွဲကိုတို့အနေနဲ့ထောက်ခံတယ်ဒါမှမဟုတ်ရင်လည်းဒီလိုမျိုး endorse လုပ်ပြီးတော့ APB ဆိုင်ရာရဲ့ထောက်ခံမှုအားမြင့်လာအောင်ပြန်လုပ်တယ်လို့လည်းနားလည်လို့ရတယ်
ဒီပေါ်အမည်မဖော်လိုတဲ့မြမရေးသုံးသက်သူကတော့
ဒီမှာတို့လိုချင်တဲ့ပုံစံအပြန်အလှန်ရင်းနှီးမြှုပ်နှံပြီးတော့အကျိုးစီးပွားအပြန်အလှန်ရှိမဲ့ပုံစံကိုတော့ဒီပုံစံနဲ့တွားနေလို့တော့မရဘူးသူအပြောင်းလဲလုပ်ရမယ်ဟုတ်စစ်တပ်ကအာဏာတည်မြဲနေပြီးတော့ရွေးကောက်ပွဲတခုခုလုပ်ပြီးတော့ဆက်ပြီးတော့နိုင်ငံကိုထိန်းသားရုံနဲ့ရတော့ပြည်လည်မှာမဟုတ်ဘူးသူတို့လိုချင်တဲ့ကြီးငြိမ်ပြီးတော့ရင်းနှီးမြှုပ်နှံလို့ရတဲ့စီမံကိန်းတွေလဲပတ်လို့ရတဲ့အချိန်လေး ရောက်ဖို့မဖြစ်နိုင်ဘူ
း။တကယ်တော့အရင်ဗိုလ်ချုပ်မူကြီးတန်းရွှေထွက်ပေါက်ရယူခဲ့တဲ့2010ရွေးကောက်ပွဲတုန်းကမရှိခဲ့တဲ့စည်ရေးတင်မာမှုတွေအခုရှိပြီးပြင်းထန်နေတာမို့အဓိကအတိုက်ခံတွေနဲ့ဆွေးနွေးတာမရှိဘဲရွေးကောက်ပွဲထွက်ပေါက်မရနိုင်တော့ဘူးလို့သုံးသပ်သူတွေကထောက်ပြနေကြပါတယ်ခင်ဗျ။